ာရီချင်းတွင်တန်လွင်နဲ့စစ်တောင်းမြစ်တွေဟာမြန်မာနိုင်ငံကအထင်ကရမြစ်ကြီးတွေဖြစ်ပါတယ်။ကချင်ပြည်နယ်ဟူကောင်းတောင်ကြားကနေမြစ်ပြားခံလာတဲ့ချင်းတွင်မြစ်ဟာအေယာဝရီမြစ်ထဲစီဝေနဲ့အကြီးဆုံးရေဝေမြစ်ဖြစ်ပြီးမိုင်950ရှည်လျားပါတယ်။ချင်းတွင်မြစ်ရိုးတလျှောက်နေထိုင်နေတဲ့ပကြီးဆရာတွေဟာချင်းတွင်ရေကြီးဆိုတဲ့ပကြီးပြပွဲတွေခင်းကျင်းပြီးချင်းတွင်ပုံနေတိုက်ချင်းတွင်ဇာပေချင်းတွင်ဂျာနယ်စာရာတွေလည်းရှိပါတယ်။ချင်းတွင်သမိုင်းကိုပြောကြတဲ့အခါညောင်ရမ်းခေတ်နောက်ဆုံးကာလတွေမှာမနီပူရကကသဲတွေမြန်မာနိုင်ငံကိုကျူးကျော်ဝင်ရောက်လာချိန်မှာချင်းတွင်မြစ်ကိုအပုံးချခဲ့တယ်လို့ဆိုပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာလည်းဂျပန်တပ်တွေအိန္ဒိယကိုချစ်တက်တဲ့အခါနဲ့မဟာမိတ်တပ်တွေဂျပန်တွေကိုနောက်ကလိုက်တိုက်ခတ်ချိန်မှာချင်းတွင်မြစ်ကိုအသုံးပြုခဲ့ပါတယ်။ထိုးစစ်ဆင်မွတ်မိုရင်းကာလချင်းတွင်မြစ်ရဲ့ကြီးချိန်ကိုမဟာမိတ်တပ်မှုအမေရိကန်စစ်ဗိုလ်ချုပ်စတီးဝဲကရွေးချယ်ခဲ့တယ်ဆိုတဲ့မှတ်တမ်းလည်းရှိပါတယ်။ဥရုချောင်းဟာချင်းတွင်မြစ်ရဲ့အကြီးဆုံးရေဝေမြစ်ဖြစ်ပြီးဟုံးမလီမြို့အောင်နာမှာချင်းတွင်မြစ်ထဲစီးဝင်ပါတယ်။ဒီဥရုချောင်းများဟာကြောက်စိမ့်ထွက်တာမို့ဘာကန်နဲ့ကြောက်စိမ့်နဲ့ဥရုချောင်းနဲ့ဖားကန်စာရာတွေကိုလည်းလူတွေတွဲသိနေကြတာပါမြစ်ပြားခံရဟူးကောင်းတောင်ကြားကနေစီးဆင်းလာပြီးတနိုင်တပြဲတဝန်တရုံမြစ်တွေစုဆုံရာကချင်းတွင်မြစ်ဖြစ်ပေါ်လာတယ်လို့ဆိုပါတယ်ချင်းတွင်မြစ်ဟာခန်းဒီထမန်တီဟိုမလင်းမော်လိုက်ကလေးဝကလေးမင်းကြီးနဲ့မုံရမြို့တွေကိုဖြတ်ပြီးပခုတ်ကူမြို့အထက်နားမှာအေယာရီမြစ်နဲ့ပေါင်းစုံတဲ့မြစ်လည်းဖြစ်ပါတယ်စာတုံးကတော့ချင်းတွင်ဆုံးသွားတော့အေယာဝရီနဲ့ပေါင်းဖက်ပြီးအေယာဝရီဖြစ်သွားတယ်လို့လည်းပြောနိုင်ပါတယ်။ခေတ်အဆက်ဆက်သွင်းသွင်းစီးဆင်းလာတဲ့ချင်းတွင်းဟာခေတ်တိုင်းနဲ့မတူတော့ပဲတောင်တွေလဲထွန်းလို့လာနေတာပါ။ချင်းတွင်းတစ်ကျောတောင်ထွန်းလာနေတာနဲ့အေယာဝရီနဲ့ချင်းတွင်းမြစ်ကြီးနှစ်ဆင်းစုံရာနေရာကဒီနေ့အခြေအနေကိုပြောပြသူကတော့ပခုတ်ကူဇာတိသာဦးတန်းစုံညွတ်မဲဖြစ်ပါတယ်
။ဘောကိုကြီးကတော့ဒီကိုလည်းဆိုရင်လူရောက်တော့မဆိုရင်တော့တောင်ပြင်ကြီးတွေဖြစ်တာလေဗျာဒီမုံငါတို့ဘာလို့လဲဆိုတော့တောင်ပြင်ကြီးတွေပေါ့နော်ပခုတ်ပူအထက်ဆိုရင်ဒါအေယာရီနဲ့ချင်းနဲ့ဆုံတာပဲလေအဲ့ဒီနေရာမှာဆိုရင်တနည်းတည်းတနည်းပူမြေလူကျောင်းအများလာတယ
်ချင်းတွင်မြဝန်ဒေသအတော်များများဟာတောင်နှန်းတွေနဲ့တောနဲ့ကြီးတွေတည်းရှိပြီးအရင်ကသဘာဝအတိုင်းစီးဆင်းတဲ့ချင်းတွင်မြစ်မှာအိန္ဒိယကလက်စစ်ဒါ80ရာခိုင်နှုန်းယူမဲ့တမန်တီရေအားလက်စစ်ရေကာရာစီမံကိန်းကြောင့်စကိုင်းတိုင်းကလူ3000လောက်နေရက်ကရွှေ့ပြောင်းရဖို့ရှိတဲ့အတွက်ဒီစီမံကိန်းကိုကန့်ကွက်တာတွေလည်းရှိခဲ့ပါတယ်ချင်းတွင်းမြစ်ရေတင်စီမံကိန်းကြောင့်ဘုတလင်မြို့နယ်တွင်းတောင်ကသဘာဝစိမ့်မြရေညှိအထွတ်ကြာဆင်းသွားတာလည်းရှိပါတယ်ချင်းတွင်းမြစ်ရေတက်ရင်တွင်းတောင်ရေမျက်နှာပြင်ကျပြီးချင်းတွင်းမြစ်ရေကြရင်တွင်းတောင်ရေမျက်နှာပြင်တက်တယ်လို့တချို့လူတွေကပြောကြပါတယ်။ဒီသဘောတဘာဝမှန်မှန်မှန်ရှင်းပြသူကတော့စိမ့်ပြရေညှိပညာရှင်ဒေါက်တာမင်းသိမ်းပဲဖြစ်ပါတယ်
။ဘူးကြီးမှာချင်းတွင်းမြစ်ရေတက်တယ်ဆိုတာပေ3ရေလောက်တက်တာလေ။အဲ့ဒီမှာတွင်းတောင်ကြီးကကြရဲဆိုတာတပေးနှစ်ပေးလောက်ကြတာ။အများကြီးကြတာပေါ့။ဒါကတွင်းတောင်ကြီးတက်တယ်ဆိုတော့လေတပေးနှစ်ပေးလောက်တက်တာလေ။ဒါဆိုချင်းတွင်းမြစ်ရေကြတော့တာကပေ3ရေလောက်ကြတော့တယ်။တကယ်ကြတော့အတက်ကြကဟိုပေတုံးရဲ့တက်ပြီးပေတုံးရဲ့ကြတာမဟုတ်ဘူးတစ်ဖက်ကပေတုံးရဲ့တက်ကြရှိတာကိုတစ်ဖက်ကတတိမပီအတက်ကြရှိတယ်နိုင်ရှင်ပြောတော့ဆက်ဆက်မှုကတိတ်ပြီးတော့မရှိဘူးပေါ့နော်ဒါကြလေပဲဒီလိုအတက်ကြကပြောင်းညာဖြစ်နေတယ်ပဲထူကြပါစေသူကဘာဝင်ပြရလဲဆိုတော့ချင်းချင်းကြီးကတော့ဒီနေ့ကိုဓာတ်ရိုက်မဝင်တော့ပြကြတာပေါ့နော်ဒီနေ့လေးတော့ဆိုရင်ဓာတ်ရိုက်ကြည့်တို့ပေါ့ဒီဝင်တော့တော့မရှိဘူးဒီလိုဝင်တော့တာရှိရင်ချင်းချင်းမြေပြင်ချင်းမြေပြတ်မှာပေါ့နော်ဒီကြရင်ချင်းမြေလည်းကြမှာပေါ့ဗျာဒါတို့တော့ဆက်တယ်မရှိအဲ့တော့မရှိဘူးဆိုရဲတော့ဝါတော့ဒါထင်ရှားတာပေါ့နော
်ချင်းချင်းမြေဟာနိုဗ ెంబ ာလကနေဇွန်လဇန်ပိုင်းအထိတောင်ထွန်းလေရှိပါတယ်မုံရွာကနေကလေးဝရာကြီးလမ်းပိုင်းမှာရှိတဲ့ချင်းချင်းမြေကူးသရားကို2003ခုနှစ်ဝင်းကျင်လောက်ကဖွင့်လှစ်လိုက်ပြီးသုံးနှစ်လောက်အကြာမှာချင်းတွင်မြို့ရိုးတလျှောက်တောင်ထွန်းလာတယ်လို့ဒေသခံတွေကပြောကြပါတယ်။တတော်ရီပြုံးရင်မြစ်မှာအနယ်ရီကျပြီးတောင်ထွန်းလာတယ်လို့သဘာဝထိမ့်သိမ့်ရေးသမားတွေကပြောကြပြီးသရားတွေဆောက်ရင်းစည်းလာတဲ့ရေကိုသရားကတ တားလိုက်တလို့ဖြစ်တဲ့အတွက်ရေစီးနဲ့ပါလာတဲ့နှုန်းတွေအနေကျပြီးတောင်ထွန်းတက်တယ်လို့အင်ဂျင်နီယာတွေကပြောကြပါတယ်။ဒီသဘောသမဝါကိုပြောပြသူကတော့အမျိုးသားရေအင်းမြစ်ကော်မတီဝင်အငိမ့်စားဆယ်မြောင်းအင်ဂျင်နီယာဦးချွတ်ချိုပဲဖြစ်ပါတယ်
။မုံကတော့တိတိမရှိလို့ရတော့ကြာမှာပဲ။အဲမြစ်ထဲမှာဒရိုက်ဆောက်တယ်။ကျွန်တော်သိအင်ဂျင်နီယာကဆောက်လို့ရဒီလူမျိုးဖြစ်တော့မဟုတ်အောင်သူကစူပါစထရက်ချာဘောကတရားဝယ်ကြည့်တယ်။မြစ်တောင်မကြည့်ဘူး။အဲကျမြစ်ထဲကတိုင်နေနိုင်ဆိုင်တယ်။တရားရင်နိုင်ရှာကောင်းပါရဲ့သွားရေးနိုင်ရေးအတွက်သို့တော်လည်းဟူးမော်ဒန်တက္ကနိုလော်ဂျီဆိုရင်တရားတိုင်နှစ်ခုလောက်ပဲသုံးပြီးတော့စပန်ကြီးတွေဂျေကြီးတွေနဲ့ဖြားအောင်အဲ့လိုဖြားပဲနဲ့တရားတိုင်တွေအများကြီးလို့ရတာအဲ့မှာတဲနှုံးနေပါလိမ့်ရှိတော့
တရားတိုင်တွေများရင်တောင်ထွန်းနိုင်ခြေပုံများတာကိုဥချွချူကရှင်းပြသွားတာပါရှင်